ကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှဲပက်စလီတာဝန်တက်တဲ့ကုန်စုံမှုမိနစ်ပိုင်းလိုမှာပဲအချိန်တော်ကြာစောင့်ဆိုင်နေခဲ့ရတဲ့တရုတ်နိုင်ငံရှင်ချန်းဒေသကလူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့အစီရင်ခံစာထုတ်ပြန်လိုက်ပါတယ်။တရုတ်ဆိုရကကန့်ကွက်နေတဲ့ဂျမ်းမှာပဲဗိုလ်ထုနေကထုတ်ပြန်တဲ့အစီရင်ခံစာမှာတော့ဝီဂါမိုစင်နေအများစုရှိရာကိုပိုင်အုတ်ချုပ်ခွင့်ရရှင်ချန်းဒေသကလူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြထားတာပါ။ရှင်ချန်းဒေသကဝီဂါရီနဲ့တခြားမွတ်စလင်လူနည်းစုတွေပေါ်ကျူးလွန်တဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုမျောနှံကြောင်းလဲအစီရင်ခံစာကဖော်ပြခဲ့တာပါ။အစွန်ရောက်ဝါဒီတွေကိုနှိမ်နင်းမှုဆိုပြီးတရုတ်ဆိုရရဲ့ရှင်ချန်းဒေသကလုံရက်တီထဲမှာညင်ပန်နေဆက်မှုတွေနဲ့တခြားလူခွင့်ရေးချိုးဖောက်မှုတွေရှိတဲ့အကြောင်းဆွဆွဲချက်တွေအတွက်နိုင်ငံတကာကအရေးကြီးတုံ့ပြန်ကြိုက်တွယ်ဖို့လဲတိုက်တွန်းထားပါတယ်။အစီရင်ခံစာကိုထုတ်ပြန်မှုအသင့်ဖြစ်နေတာလက်နဲ့ချီကြားနေပြီလို့လဲအနောက်တိုင်းတန်တမာတွေနဲ့ကုလသမဂ္ဂအရာရှိတွေကိုကူကပ်ပြီး AP သတင်းကဖော်ပြပါတယ်။ဒါပေမဲ့လည်းလေးနှစ်တန်ကုံဆုံးမှုမိနစ်ပိုင်းလိုဗိုလ်ထုနေ့ချမ်းမှာကုလသမဂ္ဂလူခွင့်ရေးရုံးကအစီရင်ခံစာကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။